2030ခုနှစ်30ကြိမ်မြောက်အာဆီယံထိပ်သီးညီလာခံကိုဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာဧပြီလ26ရက်နေ့ကစတင်လာမှာမြန်မာနိုင်ငံကရိုဟင်ဂျာအရေးနဲ့ပတ်သက်လို့တင်ပြလာရင်ညီလာခံမှာဆွေးနွေးနိုင်မယ့်အလားအလာရှိတယ်လို့ဖိလစ်ပိုင်နိုင်ငံရဲ့ဌာနကမနေ့ကပုံမှန်သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။အပြည့်အစုံကိုတော့ဒလလတန်းကတင်ပြပေးထားပါတယ်ခင်ဗျာ
။အချိန်30မြောက်အာဆီယံ2018ခုညီလာခံကြီးကိုဖိလစ်ပိုင်ရဲ့မနီလာမြို့တော်မှာဧပြီလ26ရက်နေ့ကစတင်ကျင်းပခဲ့ရမှာCBR ကအာဆီယံအမြဲတမ်းကော်မတီအဖွဲ့ဝင်တွေကဧပြီလ29ရက်နေ့ကျင်းပမဲ့ထိပ်သီးညီလာခံအတွက်အခြေခံမူပေါင်းတွေကိုစတင်ဆွေးနွေးနေကြပြီးကြိုတင်ညှိနှိုင်းစရာတွေကိုလည်းပြုလုပ်နေကြပြီဖြစ်ပါတယ်။ဒါအပြင်ကြာသာပတင်းနေမှာတော့အာဆီယံ7နိုင်ငံအစ်မြင့်အစိုးရအရာရှိတွေနဲ့တွေ့ဆုံကြပြီးတောက်ကြာနေမှာတော့ဝန်ကြီးများအဆင့်ဆွေးနွေးပွဲကိုကျင်းပမှာဖြစ်ပါတယ်။ခုလိုဆွေးနွေးခြင်းအပြင်စနေနေ့ကျင်းပမဲ့ထိပ်သီးညီလာခံအတွက်ပြင်ဆင်နေကြတာဖြစ်တယ်လို့ယာယီနိုင်ငံကြ ాయి ဌာနပြောခွင့်ရပုဂ္ဂိုလ် Rob Sierra-Volbar ကပုံထူးနေသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။စင်းနေကျင်းပမဲ့ထိပ်သီးညီလာခံကိုမြန်မာနိုင်ငံကနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်လည်းဖြစ်နိုင်ငံကြ ాయి ဝန်ကြီးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ပြင်တခြားအာဆီယံအဖွဲ့ဝင်၈နိုင်ငံတို့ကခေါင်းဆောင်တွေနေနဲ့တောက်ကြံနေမှာမနီလာမြို့ကိုဆက်ရောက်မှာဖြစ်ပါတယ်။ခုလိုထိပ်သီးညီလာခံအတွက်ကြိုတင်ပြင်ဆင်မှုတွေနဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲမှာအစားဟိရှင်ဘုံသတင်းတောက်ကခုလိုမြန်မာနိုင်ငံနဲ့ပတ်သက်လို့မေးခွန်းထုတ်ခဲ့ပါတယ်
။ Do we expect Myanmar to give a briefing on what's been happening?
ရိုဟင်ဂျာနဲ့ပတ်သက်လို့ဖြစ်ပျက်နေတာတွေကိုမြန်မာနိုင်ငံကအစီရင်ခံလိမ့်မယ်လို့မျှော်လင့်ပါသလားလို့သူကမေးမြန်းသွားတာဖြစ်ပါတယ်။ယာယီပြောခွင့်ရပုဂ္ဂိုလ်ရဲ့အဖြေက
Well, the leaders will be discussing issues of regional and international concerns. So
အစီရင်ခံဆောင်တွေအနေနဲ့ဒေသရင်းနဲ့နိုင်ငံတကာစိုးရိမ်မှုကင်းဖြစ်တဲ့ကိစ္စရပ်တွေကိုဆွေးနွေးသွားဖို့ရှိပါတယ်။ကျွန်တော်တလောက်ပဲပြောပြရစီ
ဆလျက်ပြီးအစာဟိရှင်ဘွန်းတရင်တောက်ကမေးရမှာတော့
Will we ask Myanmar to give us a briefing about the when what's been happening?
ရခိုင်ပြည်နယ်မှာဖြစ်ပျက်ခဲ့တဲ့အကြောင်းအရာတွေကိုအာဆီယံအနေနဲ့မြန်မာနိုင်ငံကိုရှင်းလင်းပြဖို့တောင်းဆိုဖို့ရှိပါသလားလို့တရင်တောက်ကမေးမြန်းခဲ့တာဖြစ်ပါတယ်။ဒါကိုနိုင်ငံကြ ాయి ဌာနယာယီပြောခွင့်ရကဖွဲ့ဝင်နိုင်ငံတွေကတင်ပြလာရင်တော့ဆွေးနွေးဖို့ရှိတယ်လို့ဖြေကြားခဲ့ပါတယ်။
As a chairman the role of the president is really to make sure that all ASEAN member states
ASEAN ukra ni ne samdae akhan kana de ge su ASEAN apho win naingan de ni ne su ru ye yatti jet dwe ko tin pya nai bu ne lo lo la la swin nwe bu akhwin lan phan di pya ma phit par de a che kan a phin naw swin nwe ga dar dwe ko chung gung thong ta ya ma tawun si par de da chang apho win naingan dwe ga rohingya a ye ko mi myan ga yin naw ဒီကြောင့်ဆွေးနွေးကြလိမ့်မယ်လို့ကျွန်တော်ထင်ပါတယ်
။ဒီတော့တွင်အာဆီယံထိပ်သီးညီလာခံမကျင်းပမီဧပြီလ25ရက်နေ့က ABHR ကလူခွင့်ဆိုင်ရာအာဆီယံပါလီမန်မြအဖွဲ့ကကြီးညာချက်ဆောင်ထုတ်ပြန်ခဲ့ရမှာအာဆီယံခေါင်းဆောင်တွေနေနဲ့အရေးကြီးတဲ့ဒေသတွင်အကဲဆတ်မှုတွေကိုရင်ဆိုင်ဖြေရှင်းရမှာဒေသတွင်လူခွင့်နဲ့ဒီမိုကရေစီအခြေအနေနဲ့ပတ်သက်လို့လည်းခက်ခဲတဲ့မေးခွန်းတွေကိုမရှောင်ကြဘူးလေတိုက်တွန်းထားပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်လို့ကုလသမဂ္ဂကမကြာသေးမီကသတိပေးခဲ့တဲ့အတိုင်းလူသားတွေပေါ်ရာဇဝတ်မှုကျူးလွန်မှုနဲ့လူမျိုးတုံးတပ်ဖြတ်မှုမျိုးဖြစ်နိုင်တဲ့အလားအလာနဲ့ပတ်သက်ပြီးတော့လေထိပ်သီးညီလာခံမှာဆွေးနွေးကြဖို့အာဆီယံလွှတ်တော်အမတ်တွေကတိုက်တွန်းခဲ့ပါတယ်။ဒါ့အပြင်အာဆီယံလူထုတရလုံးအထူးသဖြင့်အကာအကွယ်မဲ့ဆုံးဖြစ်တဲ့လူတွေကိုသက်ဆိုင်ရာအစိုးရတွေကအကာအကွယ်ပေးဖို့တာဝန်ရှိတဲ့အကြောင်းနဲ့ခုလိုလုံနိုင်ဖို့ကသက်ဆိုင်ရာနိုင်ငံတွင်းမှာရောဒေသတွင်းမှာပါအစိုးရရဲ့ဝင်ရောက်ဆွဲဖက်မှုကင်းတဲ့လူခွေးကာကွယ်ဆောက်ရှောက်တဲ့နီးစနစ်တွေချမှတ်ဖို့လိုအပ်ပြီးလူခွေးကျူးလွန်ချုပ်ဖောက်မှုတွေကိုလည်းတရားစုံစမ်းစစ်ဆေးဖို့နဲ့တရားရေးစနစ်ကလည်းတရားရည်တည်ပြီးပြည်သူတွေရဲ့ယုံကြည်မှုကိုရရှိရမယ်လို့လည်း ABHR ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ကအစ္စလာမစ်အစိုးရတွေကမောင်းတော်ရှိရဲစခန်းကိုဝင်တိုက်ခဲ့ပြီးတပ်ဖြတ်မှုတွေရှိခဲ့တဲ့ဖြစ်ရကြောင့်မြန်မာလုံခြုံရေးတပ်တွေကတံပြန်နေမြေရှင်းလင်းရေးလုပ်ခဲ့ရမှာရိုဟင်ဂျာဒုက္ခသည်တွေတောင်းနှင့်ချီပြီးတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြရတဲ့အခြေစိုက်ခဲ့ပါတယ်။ဒါကြောင့်လည်းမွတ်စလင်အများစုနေထိုင်ရအိန္ဒိယနိုင်ငံတွေဖြစ်တဲ့မလေးရှားနဲ့အင်ဒိုနီးရှားတို့ကဒီပြည်ပခါရေးနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်တဲ့အကြောင်းထုတ်ဖော်အသိပေးခဲ့ကြပြီးဆန္ဒပြမှုများရှိခဲ့တယ်လို့ရိုဟင်ဂျာဒုက္ခသည်တွေအတွက်လည်းလူသားချင်းစာနာမှုအထောက်အကူတွေကိုပေးခဲ့ကြတာဖြစ်ပါတယ်။အဖွဲ့ဝင်နိုင်ငံတွေရဲ့ပြည်တွင်းရေးကိုဝင်ရောက်ဆွဲဖက်ဖို့မလိုလားတဲ့အာဆီယံအသင်းကြီးရဲ့မူဝါဒရှိပြီးမဲ့လို့လဲစနေထိပ်သီးညီလာခံမှာတော့မွတ်စလင်အာဆီယံအဖွဲ့ဝင်နိုင်ငံတွေအနေနဲ့ရိုဟင်ဂျာအရေးနဲ့ပတ်သက်လို့ ဆွေးနွေးဖို့တင်ပြကြမလားဆိုတာကတော့စောင့်ကြည့်ရမှာဖြစ်ပါတယ်ရှင်။